ယောဂဘုတွေ့ရှိသူတွေနဲ့တန်တရားနဲ့တရားခွဲထားရသူတွေများလာတာကြောင့်စိုးရိမ်မှုတွေဖြစ်ပေါ်လာတဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတင်ဆက်ပေးမှာပါ COVID-19 ယောဂဘုတွေ့ရှိသူတွေကိုရန်သူဖြစ်သဘောမထားပဲကိုချင်းစာတရားထားဖို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မွန်ပြည်သူတွေနဲ့တွေ့ဆုံတဲ့စကားဝိုင်းမှာပြောဆိုလိုက်ပါတယ်တဆက်သေးမှာပဲစေနာဝန်တန် volunteer တွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမှာကြားပါတဲ့မွန်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးပွဲတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်မှာမြန်မာနိုင်ငံက COVID-19 ကူးစက်ခံရသူ84ယောက်ရှိကြောင်းနဲ့14ရက်နေ့ညက12ဦးထပ်မံတိုးလာခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပြီးဒီလူနာတွေအပေါ်ကိုချင်းစာတရားထားဖို့လည်းပန်ကြားခဲ့ပါတဲ့
မနေ့ကည7:45မိနစ်နောက်ဆုံးအချိန်မှာစံတနောက်ဆက်နေရဆက်ပြီးတွေ့ဒီစနေဦးကအလုံးကတော့ဟိုတယောက်ကတည်းကလူကျန်တဲ့လူတွေအလုံးကတော့အရင်ကူပိသားလူတွေနဲ့ဆက်ဆံမှုရှိလို့ဖြစ်တာပဲထိတွေ့မှုရှိလို့ပေါ့နော်အဲ့ကြောင့်မလို့ဒီထိတွေ့မှုရှောင်မှုဆိုတာအင်ပရာမအရေးကြီးတယ်ဆိုတာထပ်တလဲလဲပြောရမှာအချိန်ထဲမှာထိတွေ့မှုရှောင်မှုပြောရမယ်လို့ထင်ပါလေအလုံးကတော့ကိုချင်းစာတရားတော့ရှိရမှာနော်ဘလူးဆိုဘလူးဆိုဖြစ်နိုင်တာပဲဒီကယောဂဖြစ်လို့ရှိလို့ရှိရင်ဟိုအဖြစ်သားကြီးလိုလိုဒါရာဇဝတ်သားကြီးလိုလိုတခါလဲဟိုရန်လိုစိတ်တင်နေတဲ့ဆက်ဆံလို့ကိုဖြစ်လို့ရှိရင်ရောဒီလိုပဲဆက်ဆံရင်ဘယ်လိုခံစားရမလဲဆိုတာစဉ်းစားရမယ
်ဒီအပိုင်းအတွင်းယောဂကုသခံရသူများလာတာကြောင့်လူတွေပုံမကြောက်ရွံ့လာတာတွေ့ရကြောင်းနဲ့ကုသခံရသူများလေစိတ်တည်တည်ငြိမ်ငြိမ်ထားဖို့ဟာပိုအရေးကြီးလေဖြစ်ကြောင်းလဲထည့်သွင်းပြောကြပါတယ်ဒီနေ့ဆွေးနွေးပွဲမှာ quarantine center ကပြန်လာတဲ့စေနာဝန်ထမ်း volunteer တွေကိုရက်ွက်ကလက်မခံတာတွေရှိနေကြောင်းစေနာဝန်ထမ်းဆောင်ရွက်သူကိုဘိုဘိုဝင်းကတင်ပြခဲ့ပါတဲ့
။သားတို့ဘက်ကတော့သူဒီ quarantine တွေမှာဒီနာနေပို့နေတဲ့ပုံမှာတော့ရက်ွက်ထဲမှာနေရတဲ့သားတို့ကလေးတွေဆိုရင်ဒါနေလို့မရတော့ဘူးပေါ့နော်။သူတို့ရက်ွက်ကလက်မခံတော့တာတွေရှိတယ်ပေါ့။အဲ့လိုကလေးတွေကြတော့သားတို့ရုံးမှာခေါ်တာတွေရှိတယ်ပေါ့။အဲ့လိုမျိုးပြဿနာတွေရင်ဆိုင်နေရတယ်။
လက်မခံဘူးလား
။နာရီပို့ပြီးွားပြီဆိုရင်သားတို့ကိုနေလို့ပါ14ရက်နေလိုက်တော့ဒီမှာလာမနေနဲ့တော့ဆိုလဲပုံနာမျိုးနေတယ်သားတို့အပြောခံတာရှိတယ
်ဒီလိုဆက်ဆံမှုအပေါ်မှာလဲဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုပါတဲ့
အဲ့တော့ပြည်သူတွေလည်းဒီအနေနဲ့ဟိုပန်ကြားမှာ volunteer တွေအဲ့လိုမဆက်ဆံမှာနေတကယ်တော့ကို့အတွက်လှုပ်ပေးနေတာတော့ဟိုအနာနီနီကကမနေခြင်းလို့ရှိရင်တောင်မှမေတ္တာလေးတော့ပေးပါလို့ဟိုအမေကတော့ဒီလိုပဲပြောစီခြင်းနဲ့ကျေးဇူးတင်တဲ့စိတ်ကျေးဇူးတရားမေတ္တာတရားဆိုတာတော့ရှိရမှာပေါ့နော
်ဒီဆွေးနွေးပွဲမှာကျန်းမာရေးဝန်ထမ်းတွေရဲ့အခက်အခဲနဲ့အုတ်ချိုရေးပိုင်းဆိုင်ရာက quarantine ဆောင်ရွက်စဉ်တွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြသလိုနိုင်ငံတော်ကပံ့ပိုးမဲ့အချက်တွေကိုလည်းလှုံ့ဆော်ပေးဖို့ဂရိပြုတာတွေရှိခဲ့ပါတယ်ဒီရပိုင်းတွေအတွင်းလူမှုကွန်ရက်စာမျက်နှာတွေမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာတွေကိုမလိုက်နာတာကြောင့်ယောဂကူးစက်ခဲ့တဲ့ဖြစ်ရပ်တွေအပေါ်ဝေဖန်ပြစ်တင်တာတွေမြင့်တက်လာနေတယ်လို့ချင်းပြည်နယ်တီးတိမ်မြို့က COVID-19 လူနာ3ဦးကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံကိုပြောင်းရွှေ့ရေးနဲ့ပတ်သက်လို့ကလေးမြို့လူထုကလက်မခံကြောင်းထုတ်ပြန်တဲ့အပေါ်ဝေဖန်တာတွေလည်းတိုးလာနေပါတဲ့ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်